မြန်မာနိုင်ငံရဲ့ GDP အတည်ပြုထုတ်လုပ်မှုတဝက်ကျော်အမေရိကန်ဒေါ်လာ30ဘီလီယံကျော်အထိဝင်ငွေရှိနေတဲ့ကြောက်စိမ်းလုပ်ငန်းတွေကိုဘယ်သူတွေပိုင်ဆိုင်နေသလဲဆိုတာကိုအများပြည်သူသိအောင်တရားဝင်ကြေညာပေးဖို့ Global Witness အဖွဲ့ကြီးကတိုက်တွန်းလိုက်တဲ့အကြောင်းကိုကြားရပါမယ်။မြန်မာနိုင်ငံရဲ့ကြီးမားတဲ့နိုင်ငံတော်လျှို့ဝှက်ချက်ဆိုတဲ့ခေါင်းစဉ်နဲ့ကချင်ပြည်နယ်ကကြောက်စိမ်းလုပ်ငန်းအကြောင်းထုတ်ပြန်ထားတဲ့အစီရင်ခံစာအကြောင်းဆွေးနွေးပွဲကိုကြာသာပတိနေ့ကဝါရှင်တန် DC မြို့တော်မှာကျင်းပခဲ့တာပါ။တက်ရောက်တင်ယူခဲ့တဲ့ Matt Engineer ကအကြောင်းစုံကိုပြောပြပေးမှာပါ။
ဒီစနေပွဲမှာကချင်ပြည်နယ်ဖားကန့်ဒေတာကဒီကြောက်စိတ်တူဖို့ရေးလုပ်ငန်းကနေရနေတဲ့ American Dollar Billion နဲ့ချီတဲ့ငွေတွေကိုဘသူတွေပါဝင်ပတ်သက်နေတယ်လဲဆိုတာကိုလည်းဆွေးနွေးတင်ပြပါရစေ။နောက်ပြီးတော့ဒီလောက်ကြီးမားတဲ့သဘာဝတရားစာတအရင်းမြစ်ကနေပြီးတော့ရလာတဲ့အကျိုးအမြတ်တွေကိုဒေတာခံပြည်သူတွေအနေနဲ့ခံစားပိုင်ခွင့်မရှိတဲ့အကြောင်းတွေနောက်ပြီးတော့အထူးသဖြင့်လူခွင့်ရေးချိုးဖောက်ခံရမှုတွေကိုလည်းဆွေးနွေးပါရစေ။နောက်ထူးခြားချက်ကတော့တက်ရောက်လာသူတွေဘက်ကအဓိကတော့နောက်တက်လာမယ်အစိုးရတဲ့အနေနဲ့ပေါ့နော်ဒီကိစ္စကိုဘယ်လိုဖြေရှင်းတင်တယ်လဲဆိုတာကိုသူတို့အနေနဲ့စိတ်ဝင်တစားမေးမြန်းဆွေးနွေးတာကိုတွေ့ရပါတယ
် I think there are two critical ones one is
we ဒါကတော့အစီရင်ခံစာရေးသားသူလန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကဂျူမန်ကူဘာကနောက်တက်လာမယ်အစိုးရအနေနဲ့အရေးတကြီးဆောင်ရွက်တဲ့အချက်တွေကို VOA ကိုပြောသွားတာပါ
I think there are two critical ones. One is we need to continue with the work being done on transparency.
ဒီကြောင့်စိန်လုပ်ငန်းနဲ့ပတ်သက်အရေးတကြီးဆောင်ရွက်တဲ့အချက်ကနှစ်ချက်ရှိပါတယ်။ပထမအချက်ကကြောင့်စိန်လုပ်ငန်းကရတဲ့ဝင်ငွေတွေကိုထင်သာမြင်သာဖြစ်စေဖို့ဘဲကုမ္ပဏီတွေပိုင်ဆိုင်နေတယ်ဆိုတာကိုအများပြည်သူသိအောင်တရားဝင်ကြေညာဖို့လိုပါတယ်။ဘယ်သူတွေပိုင်တယ်လဲဆိုတဲ့အချက်လက်တွေမသိရဘဲနဲ့ဒီဝင်ငွေတွေဘယ်ရောက်သွားတယ်ဆိုတာကိုမသိနိုင်ပါဘူး။နောက်တစ်ချက်ကငြိမ်းချမ်းရေးဆွေးနွေးပွဲမှာအရေးပါတယ်တဘာဝတင်ရစားတအရင်းမြစ်ခွဲဝေရေးကိစ္စကိုထည့်သွင်းပြီးဆွေးနွေးရမှာပါပြည်သူတွေလိုလားတဲ့စစ်မှန်ပြီးရေရှည်တည်တဲ့နဲ့ငြိမ်းချမ်းရဖို့အတွက်ဘယ်ဆွေးနွေးပွဲမဆိုဒီအချက်ကအဓိကဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်ဆေးရလက်ထက်ကလေးကအုတ်ချုပ်သူတွေရဲ့လက်စားမှုတွေကြောင့်ပြည်သူတွေခံစား권မရခဲ့တဲ့ဒီတဘာဝအရင်းမြစ်တွေကရတဲ့ဝင်ငွေတွေထဲမှာအခုလိုကြောက်စိမ်းလုပ်ငန်းကိုမှရွေးချယ်ပြီးစုံစမ်းအစီရင်ခံစာထုတ်ပြန်ရပါတယ်ရှင်
We work on many issues. We have done work in the past on oil and gas. We also do work on land.
ကျွန်တော်တို့အနေနဲ့တဘာဝတန်းခွေတူးဖော်မှုလုပ်ငန်းတွေ၊လေယာဉ်မြေတင်းစင်းမှုတွေနဲ့ပတ်သက်ပြီးစုံစမ်းမှုတွေလုပ်ပါတယ်။အခုဒီကြောက်စင်းလုပ်ငန်းနဲ့ပတ်သက်လို့ကတော့ကျွန်မတို့အတွက်အလွန်ကိုအရေးကြီးပါတယ်။ကျွန်မအရင်ကပြောထားသလိုဒီလုပ်ငန်းရဲ့ဝင်ငွေပမာဏကအလွန်ကိုကြီးမားပြီးတစ်နှစ်အတွင်းမှာဒေါ်လာ37ဘီလီယံဝင်ငွေရှိနေပါတယ်။ဒီငွေတွေဘယ်ကိုရောက်သွားလဲ။ဘယ်သူတွေအချို့မြတ်ရနေတယ်လဲ။ဒါတွေကိုသိဖို့ကတိတ်အရေးကြီးပါတယ်။ဒါနဲ့ပတ်သက်လို့ဘယ်သူကမှစုံစမ်းအစီရင်ခံတာမျိုးတွေကိုမလုပ်ခဲ့ပါဘူး။ဒါကြောင့်လူတွေနားလည်ဖို့ဒီကြောက်စိမ်းလုပ်ငန်းနဲ့ပတ်သက်တဲ့သတင်းချက်လက်တွေသိအောင်စပြီးဆောင်ရွက်ဖို့အရေးကြီးတယ်လို့ကျွန်မတို့မြင်ပါတယ်
။အစီရင်ခံစာတွေကငွေပမာဏကိန်းဂဏန်းတွေရဖို့အချိန်တစ်နှစ်ကျော်ကြာခဲ့ပြီးအစိုးရထုတ်ပြန်ချက်တွေကိုအတည်ပြုနိုင်ဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုမေးမြန်းတာကြောက်စိမ်းရောင်းရတဲ့ငွေစည်းရင်းတွေကိုအတိအကျဖြစ်နိုင်အောင်ပြုစုတာစတာမျိုးတွေကိုလှုပ်ဆောင်ခဲ့ရကြောင်းဂျူမန်ကူပါကပြောပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ်းတူဖို့ရေးလုပ်ငန်းကိုအရှိန်အဟုန်နဲ့နှစ်ပေါင်းများစွာလုပ်ကင်လာတာကြောင့်တဘာဝပတ်ဝန်းကျင်ကိုလည်းအလွန်အင်မတန်မှထိခိုက်စေခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့မြစ်ကြီးနားအခြေဆိုင်ကချင် Developing Network Group ကကိုစာကြီးကလည်းပြောပါတယ
်ဖားကန့်မှာတီးတဲ့အတိုင်းမော်ဒယ်တာမဆိုအားလုံးတီးမှာပါမိုးရစေဝါသုံးဆွဲမိုးရစေဝါရောင်းစားမှုဒီကတော့တတော်ကိုဆိုးရွားတဲ့ဟာရှိတယ်ဒါကိုတွေ့တယ်ဒါပေမဲ့ဒီဒေတာဆိုင်ရာအာဏာပိုင်တွေကသူတို့ဖမ်းယူအရေးယူတဲ့ခါမရှိဘူးဒါကြောင့်မို့အခုအဲ့မှာရှိတဲ့ကချင်ချို့ဒီဘာသာရေးအဖွဲ့ကောင်းဆောင်တွေ OC ဦးဆောင်မှာဒါကိုဒီမူကြီးစေဝတာစီရဲ့အဖွဲ့ဆိုပါသူတို့ဟာသူတို့ပြန်ထူထောင်ရတာတော့ရှိတာဘောနော်အခုဒီပန်းရှိတယ်တခြားဒီလင်မိုးခိဆတဲ့ပတ်သက်တဲ့ခါလင်ကျုံလုပ်ငန်းတွေတခြားဒီတော်တော်ကိုတောင်းကစားမှုဒီတခြားဒီ company ချောင်းလူတက်တဲ့ဟာဒီတမိန်တက်တက် company နဲ့ဒီသူတို့ရဲ့ဒီ back folder ဆက်ရန်တရားနဲ့တက်တဲ့ခါရှိတယ်နောက်ပဲမတော်တဆထိခိုက်မှုဒီလူဒီလူထုတွားတဲ့လမ်းမှာဒီသူတို့ရဲ့ကြီးမားတဲ့ဆက်ရန်တရားသူတို့ရဲ့ truck car တွေဘောနောဖြတ်တာဖြတ်သွားခြင်းဒီအတူတူတွားတဲ့အတော့ကျွန်မစင်ကေတဲ့တွားတဲ့လူကိုလည်းတိုက်တယ်နောက်ပြီးလမ်းလျှောက်တဲ့လူအတွေ့တိုက်တယ်အဲဒါကြောင့်မို့သူတို့ဒီ accident နဲ့မတော်တဆတွေခဏခဏဖြစ်တယ
်နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ EIDI ခေါ်တယံစာတထုတ်ယူမှုပွင့်လင်းမြင်သာမှုအဖွဲ့ဝင်အဖြစ်ရာထားခံထားရတဲ့မြန်မာနိုင်ငံအနေနဲ့ဒီကြောက်စိမ်းလုပ်ငန်းတူးဖော်တဲ့နေရာမှာ senior စီးကမ်းတွေကိုချိုးဖောက်နေတယ်လို့လည်းကိုစာကြီးကပြောပါတယ် Global Witness အဖွဲ့ကြီးရဲ့အစီရင်ခံစာထဲမှာတော့မြန်မာကြောက်စိမ်းလုပ်ငန်းမှာပါဝင်ပတ်သက်နေသူတွေဟာဗိုလ်ချုပ်မှူးကြီးတန်းရွှေအငိမ့်စာ အာနာယကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့အထွေထွေအထွေရေးမှူးဟောင်းဦးမောင်မောင်သိန်းတီထောင်စုဝန်ကြီးတဦးဖြစ်တဲ့ဗိုလ်ချုပ်ဟောင်းအုံးမြင့်ကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးဖုံးဆွေတို့ဖြစ်တယ်လို့ဖော်ပြထားပါတယ်။အကျိုးမြတ်ရှိတဲ့ဆိုတဲ့အမည်စင်းတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကသဘောမတူပေမဲ့အစီရင်ခံစာနဲ့ကိန်းဂဏန်းအချက်တွေကိုအခုလိုထုတ်ပေးနိုင်ခဲ့တဲ့အတွက်ချီးကျူးပြောဆိုခဲ့တယ်လို့သူတို့ကြားသိခဲ့ရကြောင်းဂျူမန်ကူပါက VOE ကိုပြောသွားပါရရှင်။